ဆေးအနာရှင်စန့်ကျင်ရေးတပိတ်မှောက်ဆန္ဒပြမှုပြင်းထန်လာနေတဲ့ရန်ကုန်တိုင်းဒေသကြီးမြောက်လူကုံမြို့နယ်တောင်လူကုံမြို့နယ်တကုံစိတ်ကမ်းမြို့နယ်နဲ့မြောက်ဥကလာပမြို့နယ်တွေကိုဒီနေ့မနေ့မှာဆေးဥချုပ်ရေးကျင်ညာခဲ့သလိုလှိုင်းတရာမြို့နယ်နဲ့ရွှေပြည်တာမြို့နယ်တွေကိုလည်းမနေ့ညကကျင်ညာခဲ့ပါတယ်ဒီလိုဆေးဥချုပ်ရေးကျင်ညာတဲ့ပုံမှာဒေသတွင်းလုံခြုံမှုမရှိသလိုခံစားရကြ နော်နာဆေးရုံမှာမီးလောင်လာတာတွေအဲ့ဒါမီးလန်လာတယ်နဲ့ကျွန်တော်တို့လုံးလုံးနေဆေးရုံတွေကအကုန်ပိတ်သွားတာတွေအခုအဲ့ဒီမနေ့ကမီးလန်တဲ့ပြဿနာလိုင်းပါရရှိပြီးသားမီးလန်တဲ့ပြဿနာတွေနဲ့အားလုံးပြောမယ်ဆိုရင်နေရလာတဲ့လူတွေကအကုန်လုံးကားနဲ့ပြန်ကြမဲ့လူတွေကများကုန်ကြတာပေါ့
ဆန္ဒပြဖြိုခွင်းမှုနဲ့တူစေအုပ်ချုပ်ရေးကြီးညာလိုက်တာကြောင့်နေကဆေးရုံလုံးသမားတွေနေရပြန်ကြပြီလို့ရှိပြည်သားဒေသခံလုံးသမားကဆိုပါတယ်မနေ့ကတော့ရှိပြည်သားမြို့နယ်နဲ့လိုင်းတရာမြို့နယ်ကဆန္ဒပြမှုသပိတ်ဖြိုခွင်းခံရပြီးလူအများပြားသိဆုံးခဲ့သလိုစစ်ရုံနှယုံလည်းမီးလောင်ပျက်စီးသွားပါတယ်။နောက်ဆက်သွဲအနေနဲ့စစ်အုပ်ချုပ်ရေးကြီးသုံးမှုရန်ကုန်တိုင်းစစ်သားနာချုပ်တိုင်းမှုကိုအာဏာပေးလိုက်ကြောင်းစစ်ကောင်စီတွင်းမှုဒုဗိုလ်ချုပ်ကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ထားပါတယ်။စစ်အုပ်ချုပ်ရေးကြီးညာပေမဲ့စိုးရင်စိတ်မရှိဘူးလို့ညအုပ်ကလာပါမြို့နယ်ဒေသခံလူကဆိုပါတယ်
။ရန်ကုန်လူထုရဲ့စိုးရင်စိတ်ကတော့စိတ်မရှိဘူးပြ။မတောက်တော့ဘူး။အထူးဆိုတဲ့အဖြစ်နဲ့ညအုပ်ကလာမှာဒီနေ့အောင်ကြောမှုတစ်ဖြစ်တဲ့အဝေးတန်းတွေထွက်လာတယ်အိုမာဆယ်လိုပဲထုတ်ထုတ်ပုံမှန်144ပဲထုတ်ထုတ်မထူးခြားလာပါဘူ
းစစ်တပ်ကနေစေအုပ်ချုပ်ရေးကြီးညာလိုက်တဲ့ပုံမှာနိုင်ငံရေးလိမ့်လာသုံးနှစ်သူတီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုပြောပါတယ
်စေအုပ်ချုပ်ရေးကြီးညာတာကတော့နည်းနည်းတို့ဒီအုပ်ချုပ်ရေးပိုင်းတာဝန်ယူတဲ့စစ်တပ်အနေနဲ့နည်းနည်းပူပြီးတော့ညံ့ๆခံစားရေးယူဆောင်ရွက်နိုင်တာပေါ့ဆိုလိုတာကအခုဒီတဲ့ဥပဒေတွေဘာတွေကိုကြည့်ပြီးတော့ဆန္ဒပြတဲ့ဒီတွေကိုပြင်းနေတာဒီကြည့်ခွဲတာအဲ့ဒါတွေနဲ့ပတ်သက်လို့ဖြစ်စေနောက်တစ်ခါတခြားဖြည့်ဆည်းကိစ္စတွေနဲ့ပတ်သက်လို့ဖြစ်စေသူတို့ဒီဖြည့်ရှင်းတဲ့အခါမှာအဲ့ဒီတော့ဥပဒေတွေဘာတွေကိုရဲ့ညာမနေရတော့ဘူးပေါ့ဗျာအဲ့လိုကျင့်သုံးဖို့အတွက်ကိုလည်းရန်ကုန်တိုင်းစစ်တိုင်းမှုကိုတာဝန်ပေးထားတယ်ဆိုတဲ့အခါကျတော့သူတူတူရဲ့သဘောထားနဲ့ဒီကိုယ်တိုင်းတို့ဒီမဟုတ်သူကတာဝန်ဆွဲပေးထားတဲ့ပုဂ္ဂိုလ်ကဆုံးပြနိုင်တယ်ဆိုတော့နည်းနည်းပို့ပြီးတော့မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအပြင်သူကပို့ပြီးတော့လည်းကြမ်းကြမ်းတမ်းတမ်းဖြစ်လာနိုင်တာပေါ့ကြမ်းကြမ်းတမ်းတမ်းဖြစ်လာမယ်တတ်တာဖြတ်တာတွေနော်ဒီပြစ်တာခတ်တာတွေပို့ပြီးတော့ချိုးလာနိုင်တာပေါ့
အခြေခံဥပဒေပုံမှန်၄သိက္ခာရမာရှယ်လောလို့ခေါ်တဲ့စေအုပ်ချုပ်ရေးအာဏာကိုတိုင်းမှုကူတိုင်းပဲဖြစ်စေစစ်နယ်မြေမှုတွေကိုတာဝန်လွှဲပြီးတော့ဖြစ်စေကျေတုံးနိုင်တယ်လို့ဆိုပါတယ်ရန်ကုန်မြို့ရှိပြည်သားနဲ့လှိုင်းသာယာမြို့ပါဝင်တနင်္ဂနွေလုံးတနင်္ဂနွေနေ့ရက်ထဲမှာပဲဇန္နပြပွဲတွေအတွင်းတည်ဆုံးလူပေါင်း90ထက်မနည်းရှိခဲ့ပါတယ်ဖေဖော်ဝါရီလရက်စစ်အာဏာသိမ်းခဲ့ချိန်ကစပြီးတည်ဆုံးခဲ့သူပေါင်း126ဦးနဲ့ဖမ်းဆီးပြစ်ဒဏ်ချမှတ်ခံရတာ1800ကျော်ရှိနေပြီလို့လည်းနိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးတင် AAPP ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။